အမေရိကန်အကူအညီနဲ့ကိုရိုနာဗိုင်းရပ်စ်ဓာတ်ခွဲစမ်းသပ်မှုတွေကိုဖေဖော်ဝါရီလကုန်ပိုင်းမှာမြန်မာနိုင်ငံတွင်စတင်ဆောင်ရွက်တော့မယ်လို့ပြည်ထောင်စုဝန်ကြီးကပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံဝူဟန်မြို့ကစတင်ဖြစ်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်သစ်ကူးစက်ပြန့်နှံ့မှုကြောင့်လူပေါင်း800ကျော်သေဆုံးခဲ့ရပြီးတောင်းနဲ့ချီကူးစက်ခံနေရချိန်မှာပဲတရုတ်ပြည်သူတွေကတော့စိုးရိမ်စိမ်းနဲ့စားနပ်ရိက္ခာတွေဝယ်ယူစုဆောင်းနေကြပါတယ်။virus ကူးစက်ပြန့်နှံ့မှုကာလအတွင်းကမ္ဘာစီးပွားရေးပုံမှန်လည်ပတ်နေဖို့လိုအပ်တယ်လို့ကြိုတင်ကာကွယ်မှုကိုလည်းအပြည့်အဝဆောင်ရွက်ကြဖို့ကုလသမဂ္ဂအထွေမှုချုပ်ကတိုက်တွန်းထားပါတယ်။မတ်သိန်ကီထိုက်ကစူးစီးတင်ပြမှာပါရှင်
။ American ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကဓာတ်ခွဲကျွမ်းကျင်ပညာရှင်တွေကကိုရိုနာဗိုင်းရပ်စ်စမ်းသပ်စစ်ဆေးမှုတွေကိုဖေဖော်ဝါရီလ18ရက်နေ့မှာမြန်မာနိုင်ငံမှာလာရောက်တင်ကြားပေးဖို့ရှိနေပြီးကိုရိုနာဗိုင်းရပ်စ်ဓာတ်ခွဲစမ်းသပ်မှုတွေကိုဖေဖော်ဝါရီလကုန်ပိုင်းမှာမြန်မာနိုင်ငံတွင်စတင်ဆောင်ရွက်နိုင်တော့မယ်လို့ကျန်းမာရေးနဲ့အာကစားပြည်ထောင်စုဝန်ကြီးဒေါက်တာမြင့်ထွေးကတနင်္ဂနွေနေ့ရန်ကုန်မှာလုပ်တဲ့အစီအစဉ်တွင်မှပြောဆိုသွားပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်လက်တလောအသက်ရှူလမ်းကြောင်းဆိုင်ရာရောဂါဆောင်ချက်ကြီးရှုရေးနဲ့ကာကွယ်ထိန်းချုပ်ရေးဗဟိုအဆင့်နေ့စဉ်ညှိနှိုင်းအစီအစဉ်မှာဝန်ကြီးကအခုလိုပြောဆိုသွားတဲ့အကြောင်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်။လောလောဆယ်မှာတော့မြန်မာနိုင်ငံတွင်းကကိုရိုနာဗိုင်းရပ်စ်သန်းတရလူနာတွေကိုဗိုင်းရပ်စ်ရှိမရှိစမ်းသပ်ဖို့ပြည်ပဓာတ်ခွဲခန်းတွေကိုပို့ဆောင်စစ်ဆေးနေရတာဖြစ်ပါတယ်။မနေ့တနင်္ဂနွေနေ့အထိကိုရိုနာဗိုင်းရပ်စ်ဆောင်ချလူနာ9ဦးသန်းတရလူနာ2ဦးရှိပြီးဆေးရုံတက်ရောက်ကုသနေတဲ့လူနာ10ဦးရှိတယ်လို့လည်းဝန်ကြီးဒေါက်တာမြင့်ထွေးကအစည်းအဝေးတွင်မှပြောဆိုသွားပါတယ်။ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုကြောင့်နေစဉ်ဆိုသလိုသေဆုံးသူဒါဇင်နဲ့ချီရှိလာပြီးကူးစက်ခံရသူတွေလည်းတိုးလာချိန်မှာပဲတရုတ်နိုင်ငံတွင်မှတော့စိုးရိမ်စိမ်းနဲ့ဆန္ဒရိက္ခာဝယ်ယူစုဆောင်းမှုတွေရှိနေတယ်လို့တရုတ်အာဏာပိုင်တို့ကတင်းငွေနဲ့သတင်းစာရှင်းလင်းပွဲမှပြောပါတယ်။ကုတန်ရောင်းဝယ်ရေးဝန်ကြီးဌာနစီစီမံခန့်ခွဲရေးဌာနဒုတိယညွှန်ကြားရေးမှူးဝမ်ဘင်ကအခုလိုပြောပါတယ်
။前期部分省市出现了
လက်တလောအချိန်မှာတော့တချို့ပြည်နယ်တွေနဲ့မြို့တွေမှာတော့စိုးရိမ်လွန်ပြီးဝယ်ယူနေကြတာမျိုးတချို့ကိုတွေ့ရပါတယ်။လက်လီအယောင်စည်းတွေမှာဆိုရင်ဟင်းသီးဟင်းရွက်တိတိဝလံဆန်ပဲစီနဲ့အသင့်စာခေါက်ဆွဲတို့လိုကုန်တွေပြက်လက်နေပါတယ်။
တရုတ်နိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ရေးကြိုးပမ်းနေကြချိန်မှာပဲနိုင်ငံတကာလေကြောင်းလိုင်းအတော်များများကလည်းတရုတ်နယ်လေကြောင်းပြန်တက်မှုတွေကိုဆိုင်းငံ့ထားကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ရေးအတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကနိုင်ငံတွေအနေနဲ့လိုက်နာလှုပ်ဆောင်ရမယ့်အချက်အလက်တွေအကြံပြုထုတ်ပြန်ထားပါတယ်။တရုတ်နိုင်ငံကိုတွားရောက်ခဲ့သူတွေအနေနဲ့တဲ့နှစ်ပတ်ကြာတီးခြားထားရှိနေထိုင်ဖို့လဲပါဝင်ပါတယ်။ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတော့ကြိုတင်ကာကွယ်မှုကိုအပြည့်အဝယူဖို့စနေနေ့မှာထပ်မံတိုက်တွန်းပြောကြားပါတယ
်။ Now as I said the World Health Organization has issued a number of recommendations
။ဒီဘက်စီဘွားရေးပုံမှန်လက်ပတ်နေစည်းရေးနဲ့ဖြစ်လာနိုင်ခြေရှိတဲ့အနှောင့်အယှက်တွေကိုဆောင်ရှားနိုင်ရတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကလိုက်နာဆောင်ရွက်ရမယ့်အချက်တွေကိုထုတ်ပြန်ထားပြီးဖြစ်ပါတယ်။ခရီးသွားလာမှုတွေနဲ့ဆက်စပ်ပြီးသတိထားရမယ့်အချက်တွေကိုလည်းထုတ်ပြန်ထားပြီးဖြစ်ပါတယ်။လေကြောင်းပြန်သမှုတွေမလုပ်ဖို့ဒါမှမဟုတ်လေဒီကိစ္စနဲ့ပတ်သက်ပြီးအလွန်ကျွံအရေးယူဆောင်ရွက်တာတွေကိုတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကအားမပေးပါဘူး။ဒီအချက်ကအရေးကြီးတယ်လို့ထင်ပါတယ်။ခိုင်မာအကောင့်နဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်မှုပြုလုပ်တဲ့နေရာမှာစီလုံးညီညွတ်မှုကိုအခြေခံအမှားဖြစ်ပါတယ်။ကုန်တဲ့ခါထိခိုက်စေတဲ့ဘယ်လိုပုံစံမျိုးကိုမဆိုရှောင်ချကြဖို့လည်းအရေးကြီးပါတယ်။ဒါပေမဲ့ကျွန်တော်အားလုံးအနေနဲ့ကြိုတင်ကာကွယ်မှုယူထားဖို့ကလည်းဖိတ်အရေးကြီးပါတယ်
။တရုတ်နိုင်ငံဟူဘေးပြည်နယ်ဝူဟန်မြို့မှာစတင်ဖြစ်ပွားတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်တနင်္ဂနွေနေ့နောက်ဆုံးရကိန်းဂဏန်းတွေအရသေဆုံးသူစုစုပေါင်း800ကျော်ရှိခဲ့ပြီးတရုတ်တနိုင်ငံထဲမှာတင်လူပေါင်း 38,200 ကူးစက်ခံထားရပါတယ်။တရုတ်ပြည်ပြင်ပနိုင်ငံနဲ့ဒေသပေါင်း30နီးပါးမှာကူးစက်ခံထားရသူ350ကျော်ရှိပြီးဖိလစ်ပိုင်နဲ့ဟောင်ကောင်တို့မှာတော့တဦးစီသေဆုံးခဲ့ရပြီဖြစ်ပါတယ်။